ပြည်ထောင်ဝင်ကြီးချုပ်လစ်ထရတ်စ်ရဲ့မူလစီးပွားရေးစီမံကိန်းကလွဲမနေတယ်လို့ထင်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ထရတ်စ်ရဲ့အစီအစဉ်ကြောင့်ဗြိတိသျှငွေကြေးပေါင်စတန်လီရဲ့တန်ဖိုးကထိုးချသွားခဲ့တာပါ။အမေရိကန်အနောက်ဘက်ကမ်းခြေအော်ရီဂွန်ပြည်နယ်မှာအုပ်ချုပ်ရေးမှုနေရာအတွက်တီနာကိုတက်ရဲ့မဲဆွယ်စည်းရုံးပွဲအတွက်သွားရင်သမ္မတဘိုင်ဒန်ကမနေ့စနေ့အောက်တိုဘာလ15ရက်နေ့ကပြောသွားတာဖြစ်ပြီးအခုလိုယူဆသူကလည်းသူတယောက်တည်းမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့အင်ဂျူရောကတော့ပြည်ထောင်ဝင်ကြီးချုပ်ကြုံတွေ့နေရတဲ့ပြဿနာတွေပေါ်ဝေဖန်ပြောကြတာမရှိပါဘူး။အမေရိကန်ဒေါ်လာအားကောင်းလာတာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကိုမေးတဲ့အခါမှာတော့သူဒေါ်လာနဲ့အားကောင်းမကောင်းနဲ့ပတ်သက်လို့ပူပန်တာမဟုတ်ပဲကြံတဲ့ကမ္ဘာဒေသအတွက်ပူပန်တာပါလို့ပြောသွားပါတယ်။ဒီတိုင်းမှာတချို့အခွန်တွေတက်ဖို့ရှိပြီးအစိုးရအသုံးစိမ့်နဲ့ပတ်သက်လို့တင်းကျပ်တဲ့ဆုံးဖြတ်ချက်ချဖို့လိုအပ်နေတယ်လို့ဒီတိုင်းဗတ်တိုင်းဝင်ကြီးအသစ်ဂျယ်မီဟန်ကစနေနေ့အစောပိုင်းကပြောခဲ့ပါတယ်။ရခင်ဗတာရေးဝင်ကြီးကိုတောက်ချနေတဲ့ကပြည်ထောင်ဝင်ကြီးချုပ်ကဖယ်ရှားခဲ့တာပါ။အီရန်နိုင်ငံမှာလမ်းတွေပေါ်ထွက်ဆန္ဒပြနေကြသူတွေရဲ့တတိကိုလည်းအံ့ဩပြီးတဲ့အကြောင်းအမေရိကန်သမ္မတဘိုင်ဒန်ကဆိုပါတယ်။